ရာစုပင်လုံးညီလာခံကိုအုပ်ဟုလာ32ရက်နေ့မှာစတင်ကျင်းပမှာဖြစ်တယ်လို့မနေ့ကနေပြည်တော်မှာပြုလုပ်တဲ့ညီလာခံကျင်းပရေးဘူကော်မတီအစည်းအဝေးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။တချို့နေမှာပဲ
အစိုးရညီညာရေးကောင်စီအဖွဲ့ဟာမနေ့ကအဲ့ဒီတုံးပွဲနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီအဖွဲ့ဒီပါဝင်ရေးအတွက် ဒေါက်ပြင်းမနေ့နေ့လယ်ပိုင်းမှာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်နဲ့တွေ့ဆုံပြီးတီထောင်စုညီငယ်ညီလာခံကျင်းပရေးဆိုင်ရာကိစ္စရပ်တွေအပါအဝင်ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာဖြစ်နေတဲ့ပြစ်ခတ်တိုက်ခိုက်မှုတွေရစဲရေးအမျိုးသားပြည်နယ်တင်းမြင့်ရေးနဲ့ပြည်ရင်းညီငယ်ရေးတို့ကိုဒေါက်ဆန်းစုကြည်ကဆွေးနွေးခဲ့ပါတယ်။အခုလိုနေပြည်တော်
တက်မတော်ရဲ့ထိုးစစ်တွေဟာပိုးပြီးအချိန်မြင့်လာနေကြောင်း KIO ကချင်လွတ်လပ်ရေးအဖွဲ့တာဝန်ရှိသူတို့က VOE ကိုပြောပါတယ
်။ဒီလိုဆိုလို့ရှိရင်တော့သူတို့ထိုးစစ်မရက်ဘူးဆိုလို့ရှိရင်တပ်ဖွဲ့ကပူပြင်းထန်လာတဲ့သဘောရှိတယ်။တပ်ဖွဲ့ကပူပြင်းထန်လာတယ်။သူတို့အနေနဲ့ဒီသူရဲ့စစ်စင်ရေးစီမံချက်ကဘာလဲဆိုတာသိချင်တယ်။တလန်ကနာမသိရဘူး။ဒါပေမဲ့လို့သူရဲ့ဒီစလောယူဟိုစီပေါ်အကချက်တော်မဲ့ပုံစံဒီလိုမျိုးလုပ်လာမယ်ဆိုလို့ရှိရင်တော့တပ်ပွဲတွေကတိတ်တမတာပူပြီးမှဆိုးလာနေတယ်။ကြည့်ရတာကတော့သူတို့ဖက်ကန့်ကိုသူတို့တင်ပိုက်ထူးစစ်စင်တာဟိုသူတို့ကြာခဲ့ပြီ။ဒီမှာအဲ့ရနဲ့သခြင်းဒီတရင်စစ်လေးကိုပြန်ဝတ်ထူးစစ်စင်လာဆိုတာဒီတရင်စစ်လေးကသူကကြောက်မက်မော်တစ်ခုပါပဲ။အဲ့ဒါကိုကြည့်မယ်ဆိုလို့ရှိရင်သူတို့ကဒီတော့ရဲ့ဒီစီပွားဖြတ်တော့တဲ့ပုံစံလို့သူကနားလေလို့ရတယ်။
ထိုးစစ်တိုက်ပွဲတွေကြောင့်မကြခင်ကျင်းပတော့မဲ့27ရာစုပင်လုံနီလာခံကိုထိခိုက်မှုရှိမရှိသူ့အနေနဲ့မပြောနိုင်ပေမဲ့နှစ်ဖက်ယုံကြည်မှုကတော့ပြတ်ပြားစေတယ်လို့မြင်ကြောင်း KIO တာဝန်ရှိသူကပြောပါတ
ယ်။အဲကျွန်တော်ရဲ့ဒီဒုက္ခနေပြီးတော့သွားတုံးကလည်းပြပခံပုဂ္ဂိုလ်နဲ့သတိပေါ်နဲ့ဥပဒေနဲ့ပြောခဲ့ပြီးရဲ့စစ်စင်ရမလို့ဘူးဆိုတာတဲ့ကွာဒီတိခိုက်ရဆိုင်မှုဆိုတာကိုအကျင်ညာမှုဆိုတာကတောင်းသူထားပြတာဖြစ်တယ်။ဒါသည့်အခြေခံကြတဲ့ကိစ္စဖြစ်တယ်ဒီပွဲရရှိနေလို့ရှိရင်ဒါတန်တရားတွေရှိရ။မဖြစ်ဖြစ်ပင်လုံးပင်လုံးကိုတော့မယ်ဆိုမှကျွန်တော်ရှင်းကပ်နေတဲ့ပုံစံနဲ့ကိုယ်ငင်းပြောထားတဲ့ပုံစံနဲ့ရှိရ။အဲ့ပုံမှာဒီသူစစ်တရားမျက်မနာကိုသူတို့ဆက်လုပ်မယ်ဆိုရှင်ဒါတန်တရားအများကြီးဖြစ်တယ်ဒါ။ဒါသူစစ်တရားရက်စင်းမကောင်းနေတာ
။ဒီကိစ္စလာအကုန်ပိုင်းတော့က KIO အုပ်ချုပ်တဲ့မိုက်ဂျာယန်ဒေတာမှာကျင်းပခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ညီလာခံမှာ27ရာစုပင်လုံးညီလာခံဖြစ်မြောက်ရေးအပြစ်ခက်ရစဲထားတဲ့အဖွဲ့တွေရောမရက်ထားတဲ့အဖွဲ့တွေအားလုံးပါဝင်ပြီးတိုင်းရင်းသားကောင်းဆောင်တွေကသဘောထားထုတ်ပြန်ခဲ့တာပါ။မနေ့တနင်္လာနေ့ကရှမ်းပြည်အရှေ့ပိုင်းမိုင်းလာဒေသမှာဒေါက်ဆန်းစစ်ကြီးဆေလွတ်လိုက်တဲ့အစိုးရညီညွတ်ရေးကော်မရှင်နဲ့ NCA မှာလက်မှတ်ရေးထိုးမှထားတဲ့မြောက်ပိုင်းမဟာမိတ်သုံးဖွဲ့ဖြစ်တဲ့ကိုကက် MNDAA တအောင်းပါလောင် TNLA နဲ့ရခိုင်တပ်မတော် AA တို့တွဲဆုံပြီးညီညွတ်ရေးညီလာခံမှာပါဝင်ရေးဆွေးနွေးခဲ့ပါတယ်။အခုလိုအားလုံးပါဝင်ရေးအစိုးရဘက်ကကြိုးပမ်းမှုဟာကောင်းတဲ့လက္ခဏာဖြစ်တယ်လို့ KIA တာဝန်ရှိသူကဆိုပါတယ
်။သူကလည်းပဲကျွန်တော်ရဲ့အင်ဂျင်ရဲ့ဖြစ်စဉ်ပေါ်မှာအားလုံးသူတို့က၆တန်းတာပူကောင်းကောင်းတာပေါ့။အခုရှိတာအဖွဲ့တွေကသူပြတာအဖွဲ့ရှိတယ်မသူတဲ့အဖွဲ့တွေမှလည်းပြင်ပြီးမကွဲနိုင်ဆိုလို့ရှိရင်ပူပြီးမှဒါရုပ်ဆိုးတာပေါ့မကောင်းဘူးပေါ့။ပြနိုင်တာဟိုစေတနာတန်တန်နဲ့ဒီ process မှာကသူပါကြတယ်ကျွန်တော်ပူကောင်းတာပေါ့။
မြောက်ပိုင်းမဟာမိတ်သုံးဘွဲ့ဟာတက်မတော်နဲ့ထိတ်တိုက်ရင်ဆိုင်တိုက်ပွဲတွေဖြစ်ခဲ့တာကြောင့် NCA မှာဒီသုံးဘွဲ့ပါဝင်လက်မှတ်ရေးထိုးဖို့ဆိုရင်လက်နက်တွေကိုအရင်ဆွလွတ်ဖို့လိုတယ်လို့တက်မတော်ရဲ့သဘောထားကြောင့်အခြေအနေတွေတင်မာခဲ့ပြီးနောက်အခုလိုအစိုးရညီညွတ်ရေးကော်မရှင်ကပြည်လည်မှုရှိအောင်ညှိနှိုင်းဆောင်ရွက်နေတာဖြစ်ပါတယ်ဒေါက်ဆန်းစုကြည်ကိုယ်တိုင်လည်းဇူလိုင်လက UNFC တိုင်းနာလက်နက်ကိုင်မဟာမိတ်ခေါင်းဆောင်တွေနဲ့တွေ့ဆုံပွဲတွင်27ရာစုပင်လုံးညီလာခံမှာအားလုံးပါဝင်နိုင်ရေးကိစ္စအပါအဝင်ညီလာခံအောင်မြင်ဖို့အတွက် အချိန်အတိုင်းတာတတ်မှတ်ပြီးကျင်းပအကောင့်ထဲပေါ်မှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်ရှင်။